ရှမ်းပြည်တောင်ပိုင်းတနုကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ရွာငံမြို့နယ်နပန်းကြီးချေရွာဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။နပန်းကြီးချေရွာက300လောက်အပါဝင်ပတ်ဝန်းကျင်ချေရွာကချေရွာ100ရွာလောက်ကပြည်သူတွေလည်းနီးစပ်ရာချေရွာတွေနဲ့တောတောင်တွေထဲကိုပုန်းအောင်းနေကြတာသတင်းတပတ်ကျော်နေပြီလို့သူတို့ကပြောပါတယ်။စစ်ကောင်စီကသွာလာရေးလမ်းကြောင်းတွေကိုပိတ်ပင်ထားတာကြောင့်ရိခာတဲဆောင်ဖို့အဆင်မပြေလို့စားရတော့ရေးလက်အခက်ခဲဖြစ်နေပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုမဆုမပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသတွေကရွာငယ်မြို့နယ်နပန်းကြီးကျေးရွာနာကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုစစ်ကောင်စီတပ်တွေကဧပြီလ20ရက်နေ့ကထိုးစစ်ဆင်ပြီးတိုက်ခိုက်ခဲ့တာကြောင့်နပန်းကြီးကျေးရွာကပြည်သူ300လောက်အပါအဝင်အနီးဝန်းကျင်ကျေးရွာ10ရွာကပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်နေကြရပါတယ်။ဧပြီလ20ရက်နေ့ကဒီကနေ့အထိတောတောင်လေးထဲမှာရှောင်ပုန်းနေကြတာ10ရက်နီးပါးရှိနေပြီလို့ရွာကတူကပြောပါတယ်။
ကိုယ်ကစေရမရတရားဟဲ့မနစစ်ချက်ကြီးရတာစစ်ချက်ကြီးတော့အဲ့ဒီမတိထမှုဖြစ်တယ်ဒီလိုမျိုးတစ်ခါမပြတိထမှုဖြစ်တယ်ကျော်လာရတယ်လည်းဒီလိုကြောက်ပြီးတော့ဖြစ်ပြရတာပေါ့နော်
နပန်းကြီးရွာဘက်မှာဒါဟာပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားတာဖြစ်လို့ဒေသခံတွေပိုးပြီးတော့စိုးရင်ထိတ်လန့်နေကြတာပါစစ်ကောင်စီတပ်တွေထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးရွာထဲမှာတက်ဆွဲနေရာယူထားတဲ့အတွက်စစ်ပြေးဒုက္ခတွေနေရမပြောင်းရဲကြသေးတာဖြစ်ပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနေနိုင်တယ်လို့စစ်ကောင်စီဘက်ကယူဆတဲ့နေရာတွေဘက်ကလည်းလက်နက်ကြီးတွေနဲ့မကြမကြာပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းနပန်းကြီးကျေးရွာဒေသခံ9ဦးထပ်မင်းဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေတွေကြောင့်ယာနဲ့ချီတဲ့နပန်းကြီးရွာသူရွာသားတွေအပါအဝင်အနီးအနားရွာတွေကဒေသခံတွေအခုချိန်ထိနေရမပြောင်းရဲကြသေးတာဖြစ်ပါတယ်။
ဒီကောင်ကတော့မိသားစုလို့ပြောဆိုတော့အကုန်လုံးကတုံးတာပါဆိုတော့အဲ့တော့ရန်ပြူရတယ်ပေါ့အဲ့ဒီမှာလေဒိတ်ကြီးရတယ်နောက်ပြီးတော့ပင်တော်ကြီးရတယ်တောက်ကြီးကြီးရဇင်းလေးကြီးရဒီမြေကြီးရလည်းမင်းကဆယ်ရလောက်ပဲရှိတယ်ဒီထဲမှာလည်းနဗာကြီးကကလည်းပဲစကြောင်းနဲ့ထိုးတယ်နောက်ပြီးတော့ဟောင်းနဲ့စီးတယ်ပေါ့နောက်အဲ့လိုတွေဆိုတော့ပြေးရတာပဲလို့ပြော
စစ်တပ်ဘက်ကရွာတွေနားတစ်လျှောက်ကိုကင်းမုန်းနေချထားသလိုသွာလာရေးလမ်းကြောင်းတွေကိုလည်းပိတ်ပင်ထားလို့တောတောင်တွေထဲမှာပုန်းခိုနေကြရတဲ့ဒေသခံဒုက္ခသည်တွေအတွက်ရိတ်ခါတဲယူနိုင်ရေးအခက်အခဲဖြစ်နေပါတယ်။စားရေးတောက်ရေးအတွက်လည်းအခက်ကြုံနေတယ်လို့ထွက်ပြေးတိမ်းရှောင်နေရတဲ့ရွာကန်တဦးကပြောပြပါတယ်
။ဒီစုံရည်လေးကတောင်းဝင်တဲ့ဒီချုံချုံကိုဒီလိုကဒီလိုလို့အမှုတောင်းလို့ရစစ်တပ်ဘက်ကလည်းမလုပ်ရဘူးရိတ်ခါပြန်နိုင်လည်းမလုပ်ရဘူးအဲ့လိုကမဟာလို့ဆုံးဆောင်ရမယ်လို့လည်းပြောင်းလို့တရားလာမရှိလို့တိုက်ပြန်ထားရလို့ဒီကဒေသဆောင်ကဒုက္ခတွေလည်းမရှိဘူးပေါ့ဗျာကြောက်ပြီးတော့တော့ပေးနေရတာလည်းညာကြည့်တယ
်ဒီလိုစစ်ပင်းဆောင်တွေရှောင်သိမ်းနေရတဲ့အချိန်ကြာလာတာနဲ့အမျှသူတို့အတွက်စားတောက်နေရတဲ့အချိန်တွေကပိုးပြီးတော့မှခက်ခဲလာတယ်လို့နောက်ထပ်ဒေသခံတဦးကအခုလိုပြောပြပါတယ
်ဒီစားရတော်ရင်းနဲ့စားပြလို့ရတယ်ကိုယ်ကတည်းကမရှိဘူးလေမရှိဘူးလေပြောဖို့ရတယ်အဲ့တော့ဘယ်ကယူသားလို့ဆိုတော့ဒီနေ့ခင်ဗျားကြီးရဲ့မိတ်ဆွေတွေနာအကူတောင်းပြီးတော့သူများပေးတာပဲတားနေရတာသူဆန်းဒီဒီလေးလားဒီလိုကုန်ပြီဆိုရင်နောက်ဆယ်ရက်နေရင်ဘယ်ရအခုရှိရအခုတောင်းရမယ်ဆိုတော့ဒီစက္ကူးကြမ်းနေတာဒီရှိနေလေးကဒီရှိနေနေဆိုရင်ကျွန်တော်တန်တူရပြရမလဲဆိုတော့ပုံမှန်ပြီးတော့မှပြနေရတယ်
ဒါတွေကတော့ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကရွာငံမြို့နယ်နပန်းကြီးကျေးရွာဘက်မှာဖြစ်နေတဲ့အခြေအနေတွေဖြစ်ပါတယ်။ထွက်ပြေးတိမ်းရှောင်နေကြရတဲ့ပြည်သူတွေကတော့သူတို့ရဲ့နေအိမ်တွေကိုအမြန်ဆုံးပြန်ခွင့်ရဖို့မျှော်လင့်နေကြပါတယ်ရှင်။